မြန်မာနိုင်ငံမှာကိုဗစ်အကြီးအကျယ်ပြန့်နှံ့နေပြီးအဓိကကူးစက်နေတဲ့ရန်ကုန်မှာနေ့စဉ်မြေပြင်မှာတည်ဆုံမှုကထောင်ခံန်းဝန်းကျင်အထိဆက်လက်မြင့်မားနေတယ်လို့လက်တွေ့ကုသပေးနေတဲ့သူတွေကပြောပါတယ်။အခုလိုဆိုရတဲ့ COVID-19 မျိုးကွဲသစ်ပြင်းထန်လာခြင်းမှာဆေးရုံကတင်နဲ့အောက်ဆီဂျင်မလုံလောက်မှုတွေဖြစ်နေတာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတာနဲ့လည်းတိုက်ဆိုင်မှုရှိနေတာပါ။ဒါနဲ့ပတ်သက်လို့ဆက်သွယ်မြင့်မြန်လာတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့။ရန်ကုန်ကအကယ်ဒမီဆေးရုံအုပ်ချုပ်သူဒေါက်တာချင်ပေါ်ကတည်ဆုံမှုများလို့နေရပုံကို
ပြလာကျွန်တော်ခမန်းကြီးပေါ့နော်ကျွန်တော်တွေ့ကြည့်တာကျွန်တော်တို့ဆေးရုံမှာတော်တော်များပါတယ်ကုပေးတာဖြစ်လိုက်ရင်မိသားစုလိုက်မိသားစုလိုက်ဖြစ်ပြီးတော့တချို့ကအဖေတည်လို့အမေကိုမတည်စီအောင်လို့လာတာတို့ family issue မှာတအူးအူးတော့တည်သွားကြတာများတဲ့ခါကျတော့ကျွန်တော်မြင်တော့ထောင်ကနန်းတော့ကြီးတယ်တည့်တည့်ကုပေးရန်ကုန်တစ်ခုတည်းနဲ့ဒီရဲ့ဘိုင်းမှာဖြစ်နေတာတော့ကုတာတာတော့အရေးပေါ်လူနာအနေနဲ့လည်းကုတာပါတယ်။နောက်ပြန်ပလူနာအနေနဲ့လည်းကုတာတယ်။အဲတချို့ဆေးရုံတည့်ရမယ်လူနာမျိုးတွေတော်တော်များများရှိပါတယ်။သို့တော်လည်းကျွန်တော်တို့ဒီဆေးရုံကတရင်90ပဲစတဲ့အခါကျတော့ limited amount ပေါ့နော်။ဟိုအရင်နေပါတယ်
။အကယ်ဒမီချင်းတခြားပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ Sunline, တကုံ American နဲ့ရွှေလာမင်းဆေးရုံတွေမှာလည်းကိုဗစ်လူနာတွေကုတာပေးလာချိန်မှာအခုပိုမျိုးကွဲတဲ့ဇာတာကြောင့်တည်ဆုံမှုထူးထူးခြားခြားပြင်းထန်လာပုံကိုလည်းအမည်မဖော်သူတဲ့ကျန်းမာရေးတာဝန်ရှိသူကအ
ဲ့တိုင်းလည်းဆိုတော်တော်များများတော့ဖြစ်နေပြီပေါ့နော်အပြင်ထက်ပြီးတော့ကူးဆက်တာတွေကတော်တော်များတယ်လေအဲ့ဒီမှာတယောက်ဖြစ်လိုက်လို့ရှိရင်တိမ်သားလို့လို့ပြောတော့တော်တော်များတယ်ဟိုအသက်ကြီးတဲ့လူတွေကြတော့ခံနိုင်ရင်မရှိရဘူးပေါ့တချို့တော့7ရက်လောက်ဖြစ်နေကြမှာတချို့8-9ရက်ထိတောင်တောက်ခံနိုင်ပြီဒါပေမဲ့ကျုပ်ရဲ့အော်ဆီဂျင်ကထိုးကြပြီးတော့သုံးပါးဝါးရတယ်လေတွေ့ရတယ်တချို့ရောဂါဆံရှိတဲ့လူငယ်တွေလည်းတွေ့ရတယ်ဆေးရုံအခုသူအော်ဆီဂျင်ကျတယ်ဥမာ95ကနေပြီးတော့ဖြစ်ဆက်ကြပါတယ်အခုတင်နေတဲ့ရေးပေါ်ကျတော့ပြည့်နေတယ်ကျွန်တော်အမြင်ကဘရောအဆင်မပြေဘူးကျွန်တော်စိတ်ရုံကောင်းလာကြတော့ဒါကျွန်တော်တယောက်တည်းမဟုတ်ဘူးကျန်တဲ့ကြောင်ဝင်တော်တော်များများရင်ဆိုင်နေရတယ်ပေါ့နော
်ဒါပြင်အော်ဆီဂျင်အကန့်အသတ်ကျုံရပုံကိုလည်းဒေါက်တာထင်ပေါ်ကအ
ော်ဆီဂျင်ကိုကျွန်တော်တို့အခုအလိုလောက်မရတဲ့ပြဿနာလက်တော်မှာ challenge အဖြစ်ဆုံးအရာတစ်ခုပေါ့နော်အလိုလောက်မရတဲ့အခါကျတော့ကျွန်တော်တို့က plug in to be တုံးတဲ့ concentrator လေးနဲ့ကုသလို့ရနိုင်လောက်တဲ့အနေသားရှိတဲ့ခြုံနာပုံမှပဲဆေးရုံတင်ပြီးကုသပေးလို့ရပါတယ်ဒီကနေ့ ICU မှာတုံးတဲ့ ventilator တို့အခါမျိုးကြီး oxygen consumption များတယ်အခါမျိုးကြီးနဲ့ကုသပေးရမယ်လူနာတွေကိုကျွန်တော်တို့ facility ရှိရမယ်ကုသနိုင်ဖို့အဓိကအကြောင်းအရတော့ရခင်ပုံမှန်ကျွန်တော်တို့ဆင်းရောင်းနေပြီးတော့အောက်ဆီဂျင်စီလင်ဒါတွေတွင်းပေးနေတဲ့စိတ်ဝင်တွေကိုလည်းသူကကျွန်တော်တို့ပုံမှန်မကြံပြူပေးနိုင်တော့
အဲဒီတော့အခုလိုတည်ဆုံနေရမှုတွေကိုပြည်သူတွေဘလို့ရင်ဆိုင်ဖြစ်တာအတွက်လဲကျန်းမာရေးအရာရှိက
ရက်ကြလာတဲ့ဒီကိုယ်ကအားလေးကိုစိတ်ထိန်းလာနိုင်ဖို့ပေါ့နော်ဥပမာပေါ့နျူထရီရှင်းနဲ့ဆိုင်တဲ့စားတော့တယ်သားကြည့်ရင်သားကြည့်ရင်ဒီထဲတောက်ရှားလိုက်ပါတော့။နောက်ကျွန်တော်တို့ပြောတဲ့အသက်ရှူလေ့ကျင့်ခန်းလေးတွေနောက်အိပ်ရေးဘောဝအိပ်ဓာလေးတွေနောက်စိတ်ချက်ပေါ့အကြောက်တရားပေါ့။အဓိကတော့ဖိစိုးတွေမကြည့်တာကောင်းတယ်။သူကနေကောင်းလို့ဆိုရင်ဖိစိုးကြည့်လိုက်ရင်စိတ်တက်တယ်စိတ်ပြောင်းရှောက်ရှားဖြစ်ပြီးတော့ဟိုတချို့ကြတော့လည်းအဲစိတ်တက်ကြောက်သွားလို့ရှိရင်24နာရီအတွင်းကိုအောက်ဆီဂျင်ထိုးကြပြီးတော့သုံးနာရီရတယ်။ဒေလည်းမိသားစုတွေကပြန်ပြောကြတယ်ကျွန်တော်တွေ့သိနေရတော့
။ဒါပေမဲ့အောက်ဆီဂျင်အပြင်ဆေးဝါးတွေပြတ်လတ်လာမှုရဲ့အကျိုးဆက်အားလုံးကိုထိခိုက်သွားရပုံကိုလည်းဒေါက်တာခင်ပေါ်က
ဆိုတော့ပြောရရင်ကျွန်တော်ပုံမှန်ပေးနေတဲ့အောက်ဆီဂျင်ပလန့်ကြီးမှာသွားပြီးတော့ refill ပြန်လုပ်ရတဲ့အခါမှာတန်းစီရတယ်တချို့ဆိုလို့ရှိရင်ကိုဗစ်ဖြစ်နေတဲ့လူတွေကတန်းစီအဲဒီမှာတွေကိုပဲတချို့အသက်ဆုံးရှုံးရတဲ့လူမျိုးတွေကြားရပါတယ် transmission ဖြစ်တာကတော့ကျင်းနေတယ်နေရာတိုင်းမှာဘလို့မှစနစ်တကျ control လုပ်ဖို့မဖြစ်နိုင်တော့အကြောင်းရအဲ့ဒီလူစုလူတွေကအတက်နဲ့လူပြီးတော့သူ့တဲ့ငါအောက်ဆီဂျင်သွင်းရတယ်ဆေးတွေလူဝေရတဲ့အတွက်ကြောင့်ဒီလူစုလူတွေကို control လုပ်ရတာအမတန်ခက်ပါတယ်အဲ့တော့တစ်ဖက်ကလည်းဂျင်းတို့အဆမတန်မြင့်တက်လာတယ်တစ်ဖက်ကလည်းလိုအပ်ချက်ကိုမဖြည့်သင့်သေးနိုင်ဘူးအဲကျွန်တော်တို့ပုဂ္ဂလိကကလည်းတိကျုံနဲ့အားတက်တယောမလုပ်သေးနိုင်တာလို့ဒီလိုတွေကတည့်တည့်ကိုတော်တော်လေးကိုရပါတယ
်အခုလိုချိန်မှာရှည်တန်းကကျမ်းမာရေးဝန်ထမ်းတွေပါစတိခိုက်ရုံးကန်လာနေရပုံကိုလည်းကျမ်းမာရေးတာဝန်ရှိသူက
ကျမ်းမာရေးဝန်ထမ်းအားနေတဲ့အနေအထားမှာလည်းကျွန်တော်တို့ဝန်ထမ်းတွေလည်း positive ဖြစ်ရပါတော့နော်ဥပမာကျွန်တော်တို့ဆိုရင်20လောက်ရှိတာမှာ ခု9ရက်လောက်ဖြစ်နေပြီပေါ့နော်ဒီလောက်ဒီဆိုင်နေရတာနဲ့လည်းဒါကြောင့်မို့လို့တော်တော်လေးကိုအသေးစိတ်ကအလုံးလုံးတဲ့အခါမှာဒီလေးကိုအိမ်မှာနေတာပဲဖြစ်ဖြစ်ဓာတ်တွေကစီးရပဲဖြစ်ဖြစ်အိမ်မှာတော့လာပဲဖြစ်ဖြစ်အီဂျာလေးဒီဥဒဆိုင်နဲ့တတိထားဖို့တော့လိုတယ်
ဒီတက်တဲတွေကိုကြော်နိုင်ဖို့ပြည်သူတွေနေနဲ့ကာကွယ်ဆေးရသမျှထိုးကာကွယ်ရေးပို့လောက်တာအပြင်စစ်ကောင်စီဘက်ကလည်းပြန်မဝင်သေးတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ပြန်ကြည့်တာအောက်ဆီဂျင်စက်ရုံတွေတည်ဆောက်တာနဲ့စီဝါပစ္စည်းတည်သွင်းတာတွေအဆင်ပြေအောင်အရေးပေါ်စီမံသင့်ပြီးလို့ကြွတင်သူတွေကအကြံပြုလိုက်ပါတယ်။